Venezuela နိုင်ငံမှာအကြီးဆုံးရေနံကျက်ဆက်ရုံမှာအကြီးကျယ်ပောက်ကွဲမှုကြီးဖြစ်ပွားပြီးတော့လူ26ဦးမကသေဆုံးသွားရပါတယ်။နိုင်ငံအနောက်မြောက်ပိုင်းမှာစနေနေ့ကပောက်ကွဲမှုကရိုးစိမ့်မှုတစ်ခုဖြစ်ရာကနေပောက်ကွဲစေနိုင်တဲ့ဒဏ်ငွေတွေအများကြီးထွက်လာလို့ဖြစ်တယ်လို့စွမ်းရည်ဝန်ကြီး Rafael Ramirez ကပြောပါတယ်။ Paraguayana ရေနံကျက်ဆက်ရုံကြီးရဲ့ဒစိမ့်ဒေသဖြစ်တဲ့ MOA ဆက်ရုံမှာဘာကြောင့်မလို့ရိုးစိမ့်မှုဖြစ်ရလဲဆိုတဲ့အကြောင်းရင်းကိုပြောနိုင်မှုစစ်ဆေးရေးမှုတွေလှုပ်ဆောင်နေကြပါတယ်။ပောက်ကွဲမှုကြောင့်မီးတွေတောက်လောင်ခဲ့ပြီးတော့အနီးအနားပတ်ဝန်းကျင်ကအိမ်တွေလည်းထိခိုက်သွားရပါတယ်။ဒုတိယသမ္မတ Elias Jaou ကတော့အခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တာပါ။တေဆုံးသူတွေကအများစုကအမျိုးသားအဆောင်တပ်ဖွဲ့ဝင်တွေဖြစ်ကြတယ်လို့ဒုသမ္မတကပြောပါတယ်။တရားရရှိသူ80ကျော်ရှိတယ်လို့လည်းစုံစမ်းစစ်သေးသူတွေကဆိုပါတယ်ဒီပါရာဂွနာရေနံကျက်ဆက်ယုံဟာကမ္ဘာပေါ်မှာအကြီးဆုံးရေနံကျက်ဆက်ယုံတစ်ခုဖြစ်ပါတယ်ဒီဆက်ယုံကအထုပ်လုပ်မှုတွေကိုတော့နှစ်ရက်အတွင်းမှာပြန်စနိုင်နိုင်မယ်လို့ခန့်မှန်းကြောင်းစွမ်းရင်ဝန်ကြီး Ramirez ကပြောပါတယ်ရှင်